Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ26ရက်တနင်္လာနေ့ညပိုင်း 9:30 NIDI အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနံလောက်ပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ကျွန်တော်အောင်ပါဒီညပဲ့သတင်းတွေကိုမက်ကင်ဖြူရှင်နဲ့အတူကြီးညာပေးမှာပါအိန္ဒိယဝန်ကြီးချုပ်နီရင်ဒရာမိုရီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားလိုက်ပါတယ်လောင်စာစီတင်ကတိတ်မှောက်မိလောင်မှုကြောင့်တေဆုံးခဲ့သူတွေရဲ့ဇပ်နာအခမ်းအနားကိုပါကစ္စတန်နိုင်ငံမှာဒီကနေ့ကျင်းပပါတယ်ဒါလို့ထိတ်တဲအောင်သတင်းတွေကိုကြီးညာပေးသွားမှာပါနန်းလောင်ရေ
ကောင်းပါပြီရှင်ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာမွေးရည်ဆေးဝါးတာစီနေနေရင်းနေမှာမြန်မာအစိုးရကအမေရိကန်တန်ဒေါ်လာ300ကျော်ဖို့မီရှို့ဖြစ်စီလိုက်ပါတယ
်အများဆုံးနဲ့တော့မင်္ဂလာတော့26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဘူတိုင်းဗရောင်းမှာ14တန်းမှ9တန
်းရှန်ကုန်တိုင်းရဲတပ်ဖွဲ့ဒူရဲမူကြီးမြင့်ထွေပြောသွားတာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါကြားအပြင်ဒီကနေ့ကြားရောက်တဲ့အပြည့်ပြည့်ဆိုင်ရာမွေးရည်ဆေးဝါးတာစီနေနေရင်းနေမှာပဲတအောင်ဘွားနဲ့ရှန်လက်နက်ကိုင်တပ်ဖွဲ့ကလည်းဖမ်းမိထားတဲ့မွေးရည်ဆေးဝါးတွေကိုမီရှို့ဖြစ်စီတဲ့တဲ့တင်မြမတဲ့တင်နှမ3ဦးကိုTNL တအောင်တပ်ဖွဲ့နဲ့ဆက်သွယ်လို့ဆိုပြီးမြန်မာစစ်တပ်ကဖမ်းဆီးလိုက်တဲ့တဲ့တွေနဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲရင်မဆေးကြောက်ရှာဖွေသူတွေကိုအဆောင်ရဲတွေပြစ်ခတ်လို့လူသေးဆုံးမှုရှိတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အခုတော့တင်းနှင်းလာနေညဖက်ထိတ်တန့်ရတဲ့တွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့တွေရဲ့လက်ထောက်ကကဲမှုက IS စစ်သည်ကြွားတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံကမိုဆုမြို့ကိုအပိသက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှီးစက်နေပြီလို့ဒီကနေ့တင်းနှင်းလာနေမှာပြောကြားလိုက်ပါတယ်။ Britain ဗိုလ်ချုပ် Rupert Jones ကအီရတ်တပ်ဖွဲ့တွေကမိုဆုမြို့မှာနောက်ဆုံးကျန်နေတဲ့အကြမ်းဖက်သမားတွေကိုတလန်ပြီးတလန်လိုက်လံရှင်းလင်းနေတယ်လို့ပြောပါရတယ်။မိုဆုမြို့ကို IS တွေကလွန်ခဲ့တဲ့3နှစ်ကတည်းကသိမ်းပိတ်ထားခဲ့တာပါ။ IS အဖွဲ့တွေရဲ့အမကန်နေမီဖြစ်တဲ့စီးရီးယားကရက်ခါမြို့ကိုလည်းပြန်လည်သိမ်းယူနိုင်တဲ့အနေအထားမှာရှိပေမဲ့ခက်မြန်မြန်နဲ့လည်းကူကူတော့ဖြစ်မှာမဟုတ်ဘူးလို့ Jones ကပြောပါရယ်။မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ကထောက်ပံ့ပေးမှုအကူအညီနဲ့အီရတ်တပ်ဖွဲ့တွေရဲ့မိုဆုမြို့ဟောင်းကိုသိမ်းပိုက်ဖို့ကြိုးစားနေတာဖြစ်ပြီးအီရတ်တပ်မှုတူကတော့သူတို့တပ်တွေရဲ့မိုဆုမြို့ရဲ့65ကနေ90ရာခိုင်နှုန်းလောက်ဖြစ်တဲ့မြို့ရဲ့3ပုံ2ပုံကိုပြန်သိမ်းထားနိုင်ပြီလို့ပြောပါရယ်။ဒီတော့တွင်မှာပဲအမေရိကန်ပြည်နယ်အစိုးရတချို့ရဲ့အင်တာနက်ဆာမင်နာတွေတင်းငွေနေကဖောက်ထွင်းတိုက်ခိုက်ခံခဲ့ရပါရယ်။IS အစွန်းရောက်ဒီကိုထောက်ခံကြောင်းစာသားတွေအဲ့ဒီဖောက်ထွင်းခံရတဲ့စာမျက်နှာမှာရေးသားထားပါတယ်။မွတ်စလင်နိုင်ငံတွေမှာသွေးကြောင်စီးကြရမှုအတွေ့ထရန့်နဲ့အမေရိကန်တွေအနေနဲ့တာဝန်ယူရလိမ့်မယ်ဆိုပြီးတော့ရေးသားထားသလိုအစုံမရော IS အဖွဲ့ကိုချစ်ပါတယ်လို့လည်းရေးသားထားပါတယ်။ဖောက်ထွင်းခံရတဲ့စာမျက်နှာတချို့အရင်နေထားတိုင်းပြန်ပြင်နိုင်ခဲ့ပေမယ့်တချို့ကတော့အခုထိပြင်ဆင်နေဆဲဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နီရန်ဒရာမိုဒီကအမေရိကန်နဲ့အိန္ဒိယအကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်လိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းပြောလိုက်ပါတယ်။ Wall Street Journal ရဲ့အတွင်းမြင်ကဏ္ဍမှာနိုင်ငံခြားစီးပွားရေးတိုးတက်လာဖို့နဲ့ကုန်သွယ်ရေးမြင့်တင်ဖို့သူ့ရဲ့စိတ်ကူးစိတ်တမ်းတွေကိုရေးသားချပြခဲ့တာပါ။ရေးရမရှိတဲ့ကမ္ဘာစီးပွားရေးအခင်းအကျင်းထဲမှာနီလန်းသစ်တွေစမ်းသစ်တီထွင်မှုတွေနဲ့ကြွယ်ဝချမ်းသာလာဖို့နှစ်နိုင်ငံအနေနဲ့အတူရက်တည်ဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်မိုဒီကရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာဒီကနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုမှာပထမဆုံးအကြိမ်တွေ့ဆုံမှာပါ။ခေါင်းဆောင်တို့ဦးတွေ့ဆုံမှုကနေနိုင်ငံခြားကမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေနဲ့အကြမ်းဖက်ဝါဒတံပြန်ချေမှုရေးပူးပေါင်းဆောင်ရွက်မှုတွေတွန်းမြစ်သွားနိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ရပါတယ်။ဒေါ်နယ်ထရမ့်သမ္မတဖြစ်လာချိန်ကစလို့အမေရိကန်ပြည်ထောင်စုကိုပထမဆုံးအကြိမ်လာရောက်တာဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်စီးပွားရေးလုပ်ငန်းအရာရှိကြီးတွေနဲ့တနင်္ဂနွေနေ့တုန်းကတွေ့ဆုံခဲ့တယ်လို့အမေရိကန်ပြည်ထောင်စုမှအခြေချနေထိုင်နေကြတဲ့အိန္ဒိယနယ်ပွားတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။အမေရိကန်ထိပ်တန်းနည်းပညာကုမ္ပဏီတချို့ကခေါင်းဆောင်တွေနဲ့ဝါရှင်တန်မြို့ကတဲခူဆောင်တို့ကမှတွေ့ဆုံတဲ့အချိန်အတွင်းဝန်ကြီးချုပ်မိုဒီကအိန္ဒိယနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်ကိုင်နေကြသူတွေအတွက်အားသာချက်တွေကိုချီးမြှောက်ပြောဆိုသွားပါတယ်။တောင်အာရှနိုင်ငံတွေထဲမှာတော့အိန္ဒိယဟာနိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေအပေါ်စီကံတင်ကျပ်မှုအ ਨੇ ဆုံးအစိုးရတရဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့သူတွေထဲမှာ Google ကုမ္ပဏီအကြီးအကဲ Sundar Pichai, Microsoft ကုမ္ပဏီအကြီးအကဲ Satya Nadella နဲ့ Adobe Systems ကုမ္ပဏီရဲ့အကြီးအကဲ Shantanu Narayan တို့ပါဝင်ပြီးတော့သူတို့အားလုံးဟာအိန္ဒိယနယ်ပယ်အမေရိကန်နိုင်ငံသားတွေပဲဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံကလောင်စာဆီတင်ကာတိမ်းမှောက်မိလောင်မှုကြောင့်တွေ့ဆုံခဲ့သူတွေရဲ့ဇပ်နာအခမ်းအနားဒီကနေ့ကျင်းပပါတယ်။ပါကစ္စတန်ဝန်ကြီးချုပ် Nawaz Sharif လည်းသူ့ရဲ့နိုင်ငံခြားခီးစဉ်ကိုချက်ချင်းဆုံးသက်ပြီး ဘာဟာလာပူမြို့ကိုဒီကနေ့ရောက်ရှိလာပြီးတော့ထိခိုက်သေဆုံးသူတွေရဲ့မိသားစုဝင်တွေကိုအပင်းနှင်းသိမ့်ခဲ့ပါတယ်။တနင်္ဂနွေနေ့ကအဲဒီမြို့မှာတိမ်းမောက်သွားတဲ့ဓာတ်ဆီကားကဓာတ်ဆီတွေကိုအနီးနားမှာနေထိုင်တဲ့သူတွေကကဲ့ယူနေစမှာအဲဒီကားမိလောင်ပောက်ကွဲတာကြောင့်အမျိုးသမီးအမျိုးသားနဲ့ကလင်းငယ်တွေအပါဝင်လူပေါင်း150ကျော်သေဆုံးခဲ့တယ်လို့တရားကြောတန်ရန်ရသွားပြီးအဲဒီထက်ကအများစုဟာစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။လူနာတချို့ကတော့ပန်ကျက်ပြည်နယ်မြို့ရလာဟိုကစေယုံကိုလေကြောင်းကနေတဆင်ပို့ဆောင်ပေးခဲ့ပါတယ်။စီတင်ကားဟာတောင်ပိုင်းစက်ကမ်းမြို့ကရာချီကနေလာဟိုမြို့ကိုမောင်းနှင်လာစဉ်ကားမောင်းသမားဟာအရှိန်မထိန်နိုင်တော့ပဲကားမောင်းခဲ့တာပါအဲ့ဒီကားတိမ်းမောက်ရာအနီးကပလီအတန်ချက်ဆက်ကနေယိုဖိတ်လာတဲ့စီတွေကိုကဲ့ယူဖို့ဆော်ရတာကြောင့်အနီးနားမှာနေထိုင်တဲ့သူတွေကအပြေးအလွတ်လာရောက်ခတ်ယူစဉ်ကားမီးလောင်ပောက်ကွဲခဲ့ပါတယ်ပါကစ္စတန်နိုင်ငံမှာလောင်စာဆီဈေးနှုန်းကြီးမြင့်လာကြောင်းအခုလိုဘေးရန်ရရှိတဲ့ကြားမှာပဲအလူအီးရခတ်ယူခဲ့ကြတာပါကားမောင်းသမားကိုတော့ဖမ်းဆီးနိုင်ခဲ့တယ်လို့ဒေသရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
ဆော်ရီအာရေဗီးယားနဲ့မဟာမိတ်သုံးနိုင်ငံရဲ့တောင်းဆိုချက်တွေထဲကတချို့ဟာကာတာနိုင်ငံအတွက်လိုက်နာဖို့အင်မတန်ခက်ခဲလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ပါရှန်ပင်လယ်ကူ၏နိုင်ငံတွေကြားကတန်တမာရေးတင်းမာမှုတွေအဆုံးသတ်နိုင်ဖို့အတွက်စစ်ဆင်ညှိနှိုင်းကြဖို့လည်းဝန်ကြီး Tillerson ကတိုက်တွန်းပါတယ်။အာရဗ်နိုင်ငံလေးနိုင်ငံရဲ့တောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တယ်လို့လက်တွေ့မှာကြားတဲ့တောင်းဆိုမှုတွေဖြစ်တယ်လို့ဆိုပြီးတော့လိုက်ပါဆောင်ရွက်မှာမဟုတ်တဲ့အကြောင်းကာတာဘက်ကတုံ့ပြန်ပြီးတော့တရက်အကြာမှာပဲဝန်ကြီး Tillerson ကဒီ Egypt, Bahrain, Arab စပွားများပြည်ထောင်စု UAE ဆော်ရီနိုင်ငံတွေအနေနဲ့ကာတာနိုင်ငံနဲ့ဆစ်ဆက်ညီနိုင်အပြေရှာနိုင်မဲ့ကိစ္စရပ်တွေရှိပါတယ်လို့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပေမဲ့လည်းဘယ်လိုကိစ္စရပ်တွေမှလဲဆိုတာကိုတော့ပြောမသွားပါဘူးကာတာနိုင်ငံဟာဒေသအတွင်းမှာအကြမ်းဖက်အဖွဲ့တွေကိုအားပေးအမြောက်ပြုနေတယ်လို့ဆိုပြီးတော့အာရဗ်လေးနိုင်ငံကပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကစပြီးတော့ကာတာနဲ့တတ်မှန်ဆက်ဆံရေးလျှော့ချပြစ်လိုက်တာပါသူတို့ဘက်ကတောင်းဆိုချက်တွေကိုကာတာဘက်ကလိုက်နာဆောင်ရွက်ဖို့ကိုလည်းဂျာဝင်ဆစ်ဆက်ပေးနေတဲ့ကူဝေးနိုင်ငံကနေတဆက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအဲဒီအာရဗ်နိုင်ငံတွေကတောင်းဆိုခဲ့တာပါဒီတောင်းဆိုချက်တွေထဲမှာတော့ကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးလျှော့ချဖို့နောက်အာရဗ်နိုင်ငံတွေမှာအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေနဲ့ကာတာအစိုးရအကြမ်းမှာအဆက်ဆံမလုပ်ဖို့နဲ့ကာတာနဲ့အင်းနီဂျီနိုင်ငံတွေအကြားရေရှည်ပြိပတ်ကအရင်းမြစ်တစ်ခုဖြစ်နေတဲ့ကာတာနိုင်ငံအတွင်းကအယ်ဂျာစီးရီးယားရုပ်သံလုပ်ငန်းတွေကိုပိတ်ဖြစ်ဖို့အစရာတွေပါဝင်ပါတယ်ရှင်
Viewer American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ချာနေညဘက်သတင်းတွေကိုတနင်္လာနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာအပြည်ပြည်ဆိုင်ရာမှုရေးဆေးဝါးအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အထိမ်းအမှတ်အနေနဲ့မြန်မာနဲ့ထိုင်းနိုင်ငံတွေမှာဖမ်းဆီးရထားတဲ့မှုရေးဆေးဝါးတွေကိုမီးရှို့ဖျက်ဆီးတဲ့အခမ်းအနားဒီကနေ့ကျင်းပခဲ့ပါတယ်ရန်ကုန်မြို့မှာကျင်းပတဲ့မှုရေးဆေးဝါးမီးရှို့ဖျက်ဆီးတဲ့အခမ်းအနားတွေမှာတော့ရဲမှုချုပ်ဝင်းနိုင်ကဘိန်းဆိုင်ပြုမှုဘာကြောင့်ပြန်လည်မြင့်တက်လာလဲဆိုတာကိုအခုလိုရှင်းပြပါရစေဘိန်းဆိုင
်ဒေသများရဲ့ပြည်နေသားရဝင်းနိုင်ခေါင်းပါခြင်းခြေကံဆောင်ပြပြမှုလောက်ကြခြင်းစားလို့ထက်ပုံတင်းနံလေးွက်နေပါခြင်းရေရသုံးချမှုပြင်လာများနေပါခြင်းနဲ့နေမည်ပြင်းအေးချမ်းမှုအားနည်းခြင်းတွေကြောင့်ဘိဆက်ပြမှုဟာ2006ခုနှစ်နောက်ပိုင်းမှာပြန်လည်မြင့်တက်လာကြောင်းစစ်စစ်သိရှိရပါတယ်
မြန်မာနိုင်ငံတွင်းရန်ကုန်တိုင်း AR တိုင်းရခိုင်ပြည်နယ်တွေကနေအမေရိကန်ဒေါ်လာ218.64သန်းတမိုးရှိတဲ့မြို့ရေးစေဝါးတွေဖမ်းဆီးရမိပါတယ်။ထိုင်းနိုင်ငံကရှီအောင်မြို့အယုဒ္ဓယာမှာလဲဒေါ်လာ3600တမိုးရှိတဲ့မြို့ရေးစေဝါး 9.3 တန်ကိုမိရှုဖျက်ဆီးခဲ့ပါတယ်။အဲ့ဒီထက်မှလွန်ခဲ့တဲ့နှစ်တွေအတွင်းဖမ်းဆီးရမိတဲ့အမေရိကန်ဒေါ်လာ 5.3 သန်းတန်ကြီးရှိတဲ့ Heroin Bamboo 169 kg လဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာ2019ခုနှစ်အော်တိုဘာလကုန်ပိုင်းအထိဆိုရင်မြို့ရေးစေသုံးဆွက်သူ2,200လောက်ကိုမွေးရစေဝါဖြတ်တဲ့ဌာနတွေကိုပို့ဆောင်ပေးနိုင်မယ်လို့ထိုင်းလူမှုကျန်းမာရေးဌာနကညှိမှန်းထားတာပါအခုကမှမွေးရစေဖြတ်ဖို့မှတ်ပုံတင်ထားသူဥယျာဉ်တဝက်ကျော်ဟာစတင်ကုသမှုခံယူနေပြီဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာလည်းဖော်ပြထားပါတယ်ခင်ဗျာ
တရုတ်ဆိုရအတိုက်အခံညဉ့်ညင်းလိုပဲဆူရှင်လူရှောင်ဘူကိုအာနာဘန်ကကျန်းမာရေးအာမခံနဲ့အချင်းထောင်ကနေပြန်လွတ်ပေးလိုက်ပါတယ်သူဟာပြီးခဲ့တဲ့လကစလို့နောက်ဆုံးအဆင့်အသေးကင်ဆာရောဂါနဲ့နိုင်ငံအရှေ့မြောက်ပိုင်းရှန်ယန်းမြို့ကဆေးရုံမှာဆေးဝါးကုသမှုခံယူနေရတဲ့အကြောင်းသူ့ရဲ့ရှင်နေကပြောပါတယ်အသက်62နှစ်အရွယ်လီယူဟာတရုတ်နိုင်ငံမှာဒီမိုကရေစီလှုပ်ရှားတဲ့အတွက်2009ခုနှစ်တုန်းကထောင်ဒဏ်12နှစ်ချမှတ်ခံခဲ့ရတာပါတရုတ်နိုင်ငံမှာအခြေခံလူခွင့်ရေးတွေရရှိဖို့အကြမ်းမဖက်တဲ့နည်းနဲ့နှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တဲ့အတွက်လီယူဟာနော်ဝေချေဆိုင်နော်ဘီကော နိုဘယ်ကော်မတီကချင်းမြင့်တဲ့ငြိမ်းချမ်းရေးနိုဘယ်ဆုကို2010ခုနှစ်မှာရရှိခဲ့တာပါဒီလိုငြိမ်းချမ်းရေးဆုချင်းမြင့်ခံရတဲ့အပေါ်မှာတရုတ်ဆိုရကတော့မကြင်မနဲ့ဖြစ်ခဲ့ပါတယ်အဆိုရအနေနဲ့လူယူကိုပြန်လွတ်ပေးဖို့နိုင်ငံတကာတိုင်ဝမ်ကလည်းနှစ်တွေနဲ့ချီတောင်းဆိုလာနေတာဖြစ်ပါတယ်ရှင
်အစ္စလမ်ဘာဒါတို့ရဲ့ဒီရမနက်ဥပိုလာယာဒီကုံစုံနဲ့ဒီကနေ့တင်းတင်းလာနေမှာကဘာတဝမ်းမှာရှိကြတဲ့အစ္စလမ်ဘာဒါဝင်တို့ Eid al Fitr လို့ခေါ်တဲ့ဧပြီတော်ကြီးကျင်းပကြပါတယ်အီရန်နိုင်ငံမျိုးတော်ဒီအီရန်မှာအုတ်ဆောင်အယတ်တလာအာလီခါမေနီဦးဆောင်ကျင်းပတဲ့ရမနန်ဥဘောလာယာဒီကုံဆုံးတဲ့အထိမ်းအမှတ်စုတောင်းပွဲကိုဝိပ္ပစုတောင်းသူအမြောက်များတက်ရောက်ခဲ့ကြပါတယ်။မွတ်စလင်လူမှုအတိုင်းဝိုင်းအနေနဲ့ယေမန်လူမှုတွေကိုပွန့်ပွန့်လင်းလင်းထောက်ခံကြဖို့စုတောင်းပွဲတက်ရောက်သူတွေကိုအုတ်ဆောင်ခါမေနီကတောင်းဆိုခဲ့ပါတယ်။အစ္စလမ်ဘာသာဟာငြင်းကြဲတဲ့ဘာသာတစ်ခုဖြစ်တဲ့အတွက်ဧပွဲတော်ဟာငြင်းကြဲတဲ့ပွဲတော်တစ်ခုဖြစ်ကြောင်းနဲ့ဧပွဲတော်တက်ရောက်လာကြတဲ့လူတွေအားလုံးအကြမ်းဖက်ဝါဒတွေကိုခြေမုန်းကြဖို့ပြောဆိုတဲ့ပွဲတော်တစ်ခုလည်းဖြစ်ကြောင်းပါကစ္စတန်နိုင်ငံမှာကျင်းပတဲ့ဧပွဲတော်ကိုဒီတက်ရောက်လာသူတို့ကပြောပါတယ်အိန္ဒိယနိုင်ငံ New Delhi မြို့ကသမိုင်းဝင်ဂျမာမက်စဂျစ်ဘလီမှာကျင်းပတဲ့ဧပွဲတော်ဆုတောင်းပွဲမှာလည်းလူထောင်ပေါင်းဒီများစွာတက်ရောက်ခဲ့ကြပြီးအိန္ဒိယအနောက်ခြမ်းမွန်ဘိုင်းမြို့နဲ့အိန္ဒိယကက်ရှမီးယားဒေသမှာကျင်းပတဲ့ဧပွဲတော်ဆုတောင်းပွဲတွေမှာတော့ငြိမ်းချမ်းတည်ငြိမ်ရေးရရှိဖို့အတွက်ဆုတောင်းခဲ့ကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံဟာကမ္ဘာမှာမွတ်စလင်ဥယျာဉ်တတိယအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းရမနန်ဥဘလယာဒီကုံဆုံးတဲ့ဧပွဲတော်ကျင်းပခဲ့ပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမက်ဒလင်းမြို့အနီးကခီးသွွားဧည့်သည်တွေအလာများတဲ့ပယ်ညောကွာတာပဲရေလောင်ကန်ကြီးထဲမှာခီးတဲ့190လိုက်ပါလာတဲ့အထက်လေးတက်ပါကလို့တင်မောတနင်္ဂနွေနေ့တုန်းကနေမြုပ်ခဲ့တာကြောင့်လူ6ယောက်တည်ဆုံးပြီးတော့32ယောက်ပျောက်ဆုံးနေဆဲပဲလို့ကိုလံဘီယာဆွေရရရှိတွေကပြောပါရယ်လူ69ယောက်ကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတော့အယောက်40ကတော့သူတို့ဘာသာရေးကူးပြီးဘေးလွယာထွက်ပြေးလွမြောက်ခဲ့ကြတာလို့အန်တီယိုကီယာခရိုင်ရဲ့တဘာဝဘေးအန္တရာယ်တွန့်ပြန်ကန်တဲ့၍အဖွဲ့အကြီးအကဲမာဂရီတာမွန်ကာတာကသတင်းတောက်တွေကိုပြောပါရယ်နေမြုပ်တဲ့တင်မောရှိရာကိုတခြားအပျော်စီးတင်မောတွေနဲ့ jet ski ရေမော်တော်ဘုတ်တွေအလင်းမြန်ရောက်လာပြီးတော့တင်မောတွေကလူကိုဆွဲယူကက်တင်ပေးခဲ့ပါရရှင် Direct from Washington The
Voice of America VOA တနင်္လာနေ့ညပတ်သက်တဲ့ရောက်သတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူသေးတို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံအနေနဲ့တရားမဝင်မှုရစေဝါတားဆီးနေနေတဲ့လုပ်ငန်းတွေကိုဒေတာရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မှုရစေဝါတားဆီးနေနေတဲ့အဖွဲ့တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။တအပြင်ဒီကနေ့မှကြာရောက်တဲ့နိုင်ငံတကာမှုရစေဝါတိုက်ဖျက်ရေးနေ့အတွင်းအမေရိကန်ဒေါ်လာတန်300ကျော်ဖို့တန်ဖိုးရှိတဲ့မှုရစေဝါတွေကိုမြန်မာအာဏာပိုင်တစ်ဖက်ကမီးရှို့ဖျက်ဆီးလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါ။
ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာမွေးစေဝါတိုက်ဖျက်ရေးနေ့အခမ်းအနားတွေကိုမြန်မာနိုင်ငံတဝမ်းမှာကျင်းပခဲ့ပြီးနိုင်ငံတဝမ်းဖန်ဆီးရမိတဲ့မွေးစေဝါတွေကိုအာဏာပိုင်တွေဘက်ကအမိရှို့ဖျက်ဆီးခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာဗိမ့်မြူပါဝင်အမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့မွေးစေဝါတွေကိုဒီကနေ့မှာအမိရှို့ဖျက်ဆီးခဲ့ပြီးဒါဟာမြန်မာနိုင်ငံရဲ့မွေးစေဝါနေနည်းမှုသမိုင်းမှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ရဲ့ဒုတိယရဲမှူးကြီးမြင့်ထွေးကပြောပါတယ
်။အများဆုံးနေတော့မင်္ဂလာတော့26တန်းမှ9တန်းဖြစ်တယ်လို့ကျွန်တော်တို့ဘကူတိုင်းပရောင်းမှာ14သမကူတန်းကျွန်တော်ရခိုင်မှာ19သမ6သမဒါဒီနေ့မီးရှို့တဲ့တမှာစံချိန်တင်နဲ့မူရစီဝါတွေဖြစ်ပါတယ်ဗ
ျဒါပြင်ပြည်သူလူထုအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မယ်ဆိုရင်မူရစီဝါတားဆီးနေတဲ့လုပ်ငန်းတွေဒီတမကအောင်မြင်မှုရမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံအနေနဲ့ဒေသရင်းနိုင်ငံတွေပါဝင်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လဲမွေးစေဝါတားဆီးနေနေရေးကာကွယ်ကုသရေးနဲ့မူဝါဒပြုပြင်ပြောင်းလဲရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းလှုပ်ဆောင်နေတယ်လို့မွေးစေဝါတားဆီးနေနေရေးရဲတပ်ဖွဲ့ရဲ့စီမံကိန်းဌာနမှူးရမ်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ
်မွေးစေဝါနဲ့နိုင်ငံကပူးပေါင်းဆောင်ရွက်ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်မှုရှိတယ်ဒေသရင်းပူးပေါင်းဆောင်ရွက်မှုရှိတယ်နိုင်ငံကပူးပေါင်းဆောင်ရွက်မှုအဲဒီမှာတော့ဒီတားဆီးနေနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဒေသရင်းဒီ6နိုင်ငံပေါ့ GMS 6နိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်အာဆီယံမှာတော့ကျွန်တော်တို့ကလောရီဖို့စမှာကျွန်တော်ပေါ်လာကြလာကျွန်တော်တို့ဒါကွန်မစ်မန့်နေနဲ့ကျွန်တော်ကိုအပရှင်နေရှိတယ်။အဲတခြားတစ်ဖက်မှာလည်းကျွန်တော်တို့ကဒီဒီကြပေါ့နော် AFP လို့ဒီလို့ ONCB လို့နဲ့လည်း information real time information exchange program ညာနေတဲ့ဆင်းမျိုးစေးပါမြောင်မြောင်ကျွန်တော်တို့ဖန်ဆီးရမိနေတယ်။လာတူပဲဒီဘက် demand reduction မှာလည်းကျွန်တော်တို့ကကုတာရေးတွေအပြန်နဲ့ထူထောင်ရေးတွေချူတင်ကာကွယ်ရေးတွေမူဝါဒတွေရဲ့နိုင်ငံကမူဝါဒစနစ်တွေနောက်နေတဲ့လိုက်လို့ရှိရင်ဖြည့်စီရေးတွေကိုပူပေါင်းဆောင်ရွက်နေတယ
်။ကုလသမဂ္ဂမွေးစေဝါတားဆီးနေနေတဲ့အဖွဲ့ UNODC ရဲ့စီရင်ခံစာမှတ်တမ်းတွေအရတော့မြန်မာနိုင်ငံဟာကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဗိမ့်မြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ဖော်ပြပါရယ်။2006ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံတွင်ဗိမ့်မြူစိုက်ပျိုးမှုပမာဏတိုးလာခဲ့ပြီးဒီလိုတိုးလာတာဟာတိုင်းဒေသတွေမှာတည်ငြိမ်မှုမရှိတာအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်မှုမရှိတာနဲ့တခြားအခွင့်အလမ်းတွေနှဲပါတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဝင်းနိုင်ကပြောပါရယ်။ ဒါပေမဲ့2013နောက်ပိုင်းမှာတော့ဘိန်းဆိုင်ပြုမှုဟာတဖြည်းဖြည်းကျဆင်းလာနေတယ်လို့ရန်မူကြီးဇော်လင်းထွန်းက VOA ကိုပြောပါတယ်
။အထူးသဖြင့်တော့ကျွန်တော်ရှိမှာတော့ပြဿနာကမူရေးစီပေါ်မှာဘိန်းရှိရယ်။ဘိန်းဆိုင်ပြုမှုရှိရယ်။နောက်တစ်ခုကလက်တက်အက်ဖက်ဘိန်းထုတ်လုပ်မှုရှိတယ်ပေါ့။ဒီဘိန်းဆိုင်ပြုမှုနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ဒီနှစ်စဉ်ကောက်ခဲ့တဲ့စစ်တမ်းတွေရတော့ကျွန်တော်တို့ကဒီစီဘိန်းဆိုင်ပြုမှုကဆင်းသွားတဲ့ဘက်ကိုကျွန်တော်တို့ရောက်ပါတယ်။လက်တက်အက်ဖက်တမိန်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကအဲ့လိုစစ်တမ်းမရှိတဲ့အတွက်ကျွန်တော်တို့ဇာကနာနာအသေးသေးချာချာပေါ့နော်ကျွန်တော် scientific evidence အနေနဲ့ပြောဖို့ကကျွန်တော်တို့ခက်ခဲပါတယ်အဲဆိုတော့ဟိုခုနဘိန်းဆိုင်ပြုမှုကိုပြောတဲ့ Afghanistan ပြီးလို့ရှိမြန်မာတော့ဖြစ်ဖြစ်တယ်လို့တော်လည်းပဲကျွန်တော်တို့ကအမောက်ကတော့အများကြီးกว่าတော့ပါ Afghanistan နဲ့မြန်မာနဲ့ဒါပေမဲ့မြန်မာ government အနေနဲ့ပေါ့နော်ကျွန်တော်တို့ကဒီဘိန်းဆိုင်ပြုမှုကိုကျွန်တော်ထိန်းချုပ်ထားနိုင်တဲ့အနေထားကိုကျွန်တော်တို့2013နှစ်ကကျွန်တော်ဘိန်းဆိုင်ပြုမှုကစစကျလာပါပြီ
မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုံးမှု90ရာခိုင်နှုန်းကရှမ်းပြည်နယ်မှာဖြစ်ပြီးတော့ကြံတာကတော့ခရီးပြည်နယ်နဲ့ကချင်းပြည်နယ်တွေမှာဖြစ်တယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံကအမေရိကန်ဒေါ်လာ384သန်းတန်ဖိုးရှိတဲ့တရားမဝင်မူရစေဝါတွေကိုမိရှုဖျက်ဆီးလိုက်တဲ့အချိန်ထဲမှာပဲအင်ဒီဂျင်ထိုင်းနိုင်ငံမှာဆိုရင်လည်းအမေရိကန်ဒေါ်လာသန်း590တန်ဖိုးရှိတဲ့ methamphetamine စိတ်ကြွဆွေးအပါအဝင်တရားမဝင်မူရစေဝါ 9.3 တန်ကျော်ကိုဒီကနေ့မှာမိရှုဖျက်ဆီးခဲ့ပါတယ်ထိုင်းနိုင်ငံရဲ့မွေးစေဝါတားဆီးထိန်းချုပ်ရေးဘုတ်အဖွဲ့ရဲ့အတွင်းမှုချုပ်ဆရိညာစတီချိုင်းကတော့ထိုင်းနိုင်ငံပါဝင်ဒေသတွေမှာမွေးမောင်ခိုကုန်ကူးနေတဲ့ဂိုင်းတွေအတော်များများကိုဖမ်းဆီးနိုင်နေနိုင်လိုက်တာကြောင့်အောင်မြင်မှုတစုံတရာရတယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြသွားတာပါရှင်ခုတစ်ဆက်တဲ့တိုင်းရင်းလက်နက်ကိုင်းအဖွဲ့တွေလည်းမွေးစေဝါတွေဖျက်ဆီးတဲ့သတင်းတင်ပြပါမယ်မြန်မာအစိုးရနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့တအောင်းပလောင်တပ်ဖွဲ့ဟာဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမှုရေးစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနဲ့အခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းမှာကျင်းပပြီးမှုရေးစေဝါတပ်ဖွဲ့3,000ဖို့လောက်ဖျက်ဆီးခဲ့ပါတယ်။အလားတူပဲဟွာနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့ကလည်းသူတို့ဖမ်းဆီးရမိတဲ့မှုရေးစေဝါတွေကိုရှမ်းပြည်နယ်အတွင်းမှာအခမ်းအနားကျင်းပပြီးတော့မိရှုဖျက်ဆီးခဲ့ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ TNL ကတအံပလောင်လက်နက်ကင်တပ်ဖွဲ့က၃နှစ်နီးပါးကာလအတွင်းဖမ်းဆီးရမိတဲ့မွေးရစေဝါတွေကိုမိရှုဖျက်ဆီးတဲ့အခမ်းအနားကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မြို့သစ်ရွာမှာဒီကနေ့မနက်၈နာရီကနေ၁၂နာရီထိကျင်းပခဲ့ပါတယ်။ဒီအခမ်းအနားမှာအဓိကဆောင်ရွက်ခဲ့တာတွေကိုအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီ2056ဒီ2009နှစ်ခွဲကာလအတွင်းမှာဖမ်းဆီးရမိတဲ့မွေးရစေဝါတွေကိုလူရှုပ်ချက်စီတဲ့အခါမှာကျွန်တော်လုပ်ပါတယ်အဲ့ဒီမှာခမန်းတံဖိုးကတော့အကုန်လုံးစုစုပေါင်း3,000ပေါင်းကျော်လောက်တော့ရှိပါမယ်ဘိန်းဖြူရောယာမရောဒီဘိန်းမဲရောစသဖြင့်မြေစီဝါပေါင်းစုံမှာမျိုးစုံ
ဒီကနေ့ဖြစ်စည်းခဲ့တဲ့မွေးရစေဝါတွေဟာယာဘခေါ်စိတ်ကြွစေးပြား33သိန်းကျော်ဘိန်းဖြူ84ကီလိုဂရမ်နဲ့ဘိန်းမဲ143ဖိတ်တာရှိကြောင်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်လက်ရှိကျင်းပခဲ့တဲ့အခမ်းအနားဟာသရုတ်ဓာအကျဉ်းမိရှုဖြစ်စည်းတာဖြစ်ပြီးတန်ဂါတော်တွေဒေတာကန်တွေနဲ့ပလောင်တပ်ဖွဲ့ဝင်တွေအပါအဝင်စုစုပေါင်းလူ1000ကျော်လောက်တက်ရောက်ခဲ့ပါတဲ့ပလောင်တပ်ဖွဲ့ကအခမ်းအနားကျင်းပပြီးချိန်မှာမြို့သစ်ကြီးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းတပ်ဖုံးကျော်ကစစ်ပြောပါတဲ့
ကျွန်တော်တို့အဲ့ကျင်းပတဲ့မြို့သစ်ကြီးရွာနန်းလေးကိုဒီမြန်မာတပ်မတော်ဘက်ကတက်လာတော့ကျွန်တော်တိုက်ပွဲတွေဖြစ်တယ်မင်းကြီးလည်းဖြစ်တယ်ခုလည်းဖြစ်နေတယ်အဲလက်နက်ကြီးတွေလည်းပြင်နေသေးပါပဲ
ပလောင်တပ်ဖွဲ့ဟာမွေးရစေဝါတိုက်ဖြတ်ရင်ငါးနှစ်စီမံချက်ကာလအတွင်းဘိန်းကင်းဧက9,000ကျော်ဖျက်ဆီးနိုင်ခဲ့တယ်လို့မွေးရစေရောင်းသူ100ကျော်ကိုဖမ်းဆီးအရေးယူပြီးမွေးရစေဆွဲသူ9,000ကျော်ကိုလည်းစီးဖြတ်ပေးနိုင်ခဲ့ကြောင်းတအန်းပလောင်ဒေသမှာမွေးရစေဝါရောင်းဝယ်မှု၃ဆွဲမှု80ရာခိုင်နှုန်းနီးပါးရောကြလာခဲ့ကြောင်းလည်းထုတ်ပြန်ထားပါတယ်ဒီကနေ့မနေ့ပိုင်းမှာပဲ UWSA ကဝါတက်ဖွဲ့ကလည်းရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်ပုံပါကျင်မြို့နယ်ခွဲခွေဩကျေးရွာမှာမိုးရစေဝါတွေကိုမိရှုဖျက်ဆီးတဲ့အခမ်းအနားကျင်းပခဲ့ပါတယ်မိရှုဖျက်ဆီးခဲ့တဲ့မိုးရစေဝါပမာဏကိုတောင်ပိုင်းဝါတက်ဖွဲ့ရဲ့ဆက်ဆံရေးမှူးဦးဆံမလောကအခုလိုပြောပါတယ
်ချစ်ကျွာစီက29ဘိန်းကျော်ပြီးတော့ဘိန်းမဲ14ကီလိုဘိန်းချီဝါ4ကီလိုမူကြီးတိုက်ချက်တာကျွန်တော်20မိနစ်ကျွန်တော်ရှိတော့တိုင်းကျွန်တော်ရှိတာအတင်းကြီးတစ်ချိန်တော့အတင်းကြီးခုတတ္တိယချိန်အမျိုးဖြစ်သွားပြီ
လက်ရှိဖြစ်စည်းလိုက်တာကတော့၃နှစ်ကာလအတွင်းဖန်စီရမိတာတွေဖြစ်ပြီးဝါချက်ဖွဲ့တောင်ပိုင်းဒေသမှာအခုလိုမိရှုဖြစ်စည်းတာဟာတတိယအချိန်မြောက်ဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားကိုလူ1500လောက်တက်ရောက်ခဲ့ပြီးမိုင်းတုံနဲ့ပုံပါချင်းမြို့နယ်ကအုပ်ချုပ်ရေးမှူးတွေနဲ့ဝန်တန်းတွေပါပါဝင်တက်ရောက်ခဲ့ကြောင်းပြောပါတယ် UWSA ဝါချက်ဖွဲ့ဟာ2005ခုနှစ်ကတည်းကဘိန်းဆိုင်ပြိုးထုတ်လုပ်တာတွေကိုတားဆီးနှိမ်နင်းခဲ့ပြီးမူရစေဝါကင်းစင်ဒေတာအဖြစ်ကြီးညာခဲ့ပါတယ် နိုင်ငံတကာစောင့်ကြည့်သူတွေကတော့ဒီလိုကြီးညာခဲ့ပေမဲ့ဘိန်းအစစိတ်ကြွဆေးပြားတွေထုတ်လုပ်လာတယ်ဆိုပြီးဝေဖန်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ကဌာနချုပ်ဝမ်ဟိုင်းမှာအပြည်ပြည်ဆိုင်ရာမူရစေဝအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အခမ်းအနားကိုကျင်းပပြီးမြန်မာကျပ်ငွေ3000ဘိုးလောက်တန်ဖိုးရှိတဲ့မူရစေဝတွေကိုပထမဆုံးချိန်မီးရှို့ဖျက်ဆီးခဲ့တယ်လို့ရှမ်းတန်တော်စင်သတင်းဌာနကထုတ်ပြန်ထားပါတယ် SSPP SSA ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ပြည်နယ်ကလူမှုအခြေပြုမူရစေနှိမ်နင်းရေးအဖွဲ့ပတ်ကြံဆောင်ကလည်း2014ခုနှစ်ကစတင်ပြီးမူရစေဝတိုက်ဖြည့်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ရမှာ၄နှစ်တာကာလအတွင်းမှာဘိန်းဆိုင်ခင်ဧက6000နီးပါးဖြည့်ဆည်းနိုင်ခဲ့ကြောင်းနဲ့တချင်ပြည်နယ်အတွင်းမှာမူရစေဝသုံးဆွဲတာနဲ့ရောင်းဝယ်တာ60ရာခိုင်နှုန်းလောက်လျော့ပါသွားကြောင်းသတင်းထုတ်ပြန်ထားပါတယ
်။ကိုမိုးစောပါရှင်တော်တာရှင်များရှင်ဒီမိုကရက်တစ်မြန်မာအသံ DVB သတင်းထောက်တအူးနဲ့အေယာဝတီသတင်းဌာနကသတင်းထောက်တအူးကိုတအောင်းလက်နက်ကင်အဖွဲ့ TNLA နဲ့ဆက်သွဲခဲ့ရဲဆိုပြီးဒီကနေ့ဖမ်းဆီးလိုက်တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ် DVB သတင်းဌာနကတော့တပ်မတော်ဆွဆွဲတယ်လို့မဟုတ်ပဲသတင်းသမားတွေဟာမွေးရဆေးဝါးတိုက်ဖျက်ရေးနဲ့သတင်းသွားယူပြီးအပြန်လာမှဖမ်းဆီးခံရတာလို့ပြောပါတယ်နောက်ဆုံးအခြေအနေကိုစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကပြောပြပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီမိုကရက်တစ်မြန်မာအသံ DVB အကြီးအကဲသတင်းတောက်နှစ်ဦးဖြစ်တဲ့ဦးအေးနိုင်နောက်ဦးဖုံးပြည်နိုင်နဲ့ ERI သတင်းတောက်ဦးသိန်းစော်တို့ကိုတောင်းလန်နက်ကိုင်အဖွဲ့ TNLA နဲ့ဆက်သွယ်မှုနဲ့ဒီကနေ့မွန်လွယ်ပိုင်းတုန်းကပဲဖမ်းဆီးထားပြီးတော့တရားဥပဒေအရအေးအေးယူသွားမယ်လို့တက်မရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှမ်းပြည်နယ်အရှင်မြောက်ဘက်နမ်းစံတီဘောကားလမ်းပေါ်မှာတက်မရော်စစ်ကြောင်းကဒီလမ်းကြောင်းလုံခြုံရေးဆောင်ရွက်နေတဲ့အချိန်လိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းနဲ့လိုက်ပါလာတဲ့ဒီသတင်းတောက်3ဦးအပါအဝင်အမျိုးသား9ဦးကိုတွေ့ခဲ့ပြီးတော့သူတို့ဟာ TNLA အဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ဆိုတာကိုစုံစမ်းတွေ့ရှိရတာကြောင့်တရားဝင်နဲ့အညီဆောင်ရွက်နိုင်ဖို့အတွက်လာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဒါပေမဲ့ DVB သတင်းဌာနကတော့သူတို့ရဲ့သတင်းထောက်တွေဟာတက်မတော်ကဆွဆွဲတယ်လို့မဟုတ်ပဲဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမူရစေဝအလွဲသုံးစားမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့အတွက်သတင်းယူရင်းနဲ့ဖမ်းဆီးခံခဲ့ရတာလို့ပြောပါရယ
်မူရစေဝတိုက်ဖျက်ရေးကိစ္စလေနေရာတော်တော်များများလုပ်တယ်အဲ့ဒီကိုသတင်းယူပြီးသွားကြတာပဲလေဒီကလည်းဒီကတိုက်ဖျက်ရေးကိစ္စကဘာမှတပည့်အလုံးနဲ့ဆိုင်တဲ့ကိစ္စလေဒီ PNL ဒီသူတို့ပြောတဲ့အကြမ်းဖက်တောင်းတသူဖွဲ့အကြောင်းသတင်းလည်းမဟုတ်ဘူးအင်တာဗျူးလည်းမဟုတ်ဘူးဒါမျိုးစေဝကိစ္စကတော့ဘဝတပြည်လုံးပြဿနာရှိနေတဲ့ကိစ္စလေအဲတော့ကျွန်တော်တို့ဆီကအဖွဲ့ကတော့မျိုးစေဝကိစ္စသတင်းသွားကြည့်ရယ်ကျွန်တော်နားလိုက်တာအားရပါပဲ
DVB ရုပ်သံဌာနအက်ဒီတာတူဖြစ်တဲ့ဦးသံဝင်းထွတ်ပြောသွားတာပါတက်မတော်ရဲ့ထုတ်ပြန်ချက်ထဲမှာလာရှိုးရဲစခန်းကိုလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောထားပေမဲ့လို့သတင်းထောက်တွေဘယ်နေရာမှာရှိနေတယ်ဆိုတာကို DVB အနေနဲ့စုံစမ်းနေဆဲဖြစ်ပြီးတော့သိချာမသိရသေးဘူးလို့လည်းဦးသံဝင်းထွတ်ကပြောပါတယ်
အခုကြီးကကျွန်တော်စုံစမ်းနေတယ်ကွာပြည်လားစုံစမ်းနေတော့လည်းပြီးတော့ thread count နဲ့တိုင်ပင်ရတဲ့တော့ရှိတယ်နောက်ပြီးတော့ကျွန်တော်တို့ဟိုရှင်းနေတဲ့တိုင်ပင်ရတဲ့ရှင်းနေရှိတယ်ဟုတ်ကဲ့ဒီတော့အခုသတင်းအချက်အလက်စုဆောင်းနေတယ်ကွာရှိနေတယ်ဆိုတော့စိတ်မကြလို့ရအခုသတင်းဝင်လာတာလို့စုံစမ်းနေတယ်ကွာဆိုတော့အဲ့ဆောက်တော့သူတို့လာချိုးရဲစခန်းကိုတွေ့ပြောင်းတယ်လို့ရေးထားကြပါတယ်ကျွန်တော်တို့အစ်ကိုအမသိသေးဘူးစုံစမ်းနေတယ်ကွာလာချိုးရဲစခန်းပဲစခန်းလည်းပဲရောက်လဲကျွန်တော်တို့သိချင်မသိသေးဘူးစုံစမ်းနေတယ်ကွာ
အခုသတင်းထောက်တွေဖန်ဆီးခံရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဇွန်လ3ပိုင်းကစလို့အပြည့်ရဲ့လက်မှတ်မထိုးထားသေးတဲ့ဒီပလောင်လွတ်မြောက်ရေးတပ်ဦး PSLF ရဲ့လက်အောက်ခံ TNLA တအောင်းတပ်နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဆက်တိုက်ဖြစ်ပွားနေတာပါဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်သူတွေကိုတရားမဝင်တဲ့ဒီအကြမ်းဖက်တောင်းကျမ်းသူအဖွဲ့တွေနဲ့ဆက်သွယ်တယ်လို့ဆိုပြီးတော့အရင်တုန်းကဖန်ဆီးတာတွေရှိခဲ့ဘူးပေမဲ့လည်းသတင်းသမားတွေကိုဒီလိုမျိုးဖန်ဆီးတာကတော့ဒါပထမဆုံးအကြိမ်ပဲဖြစ်ပါတယ်ရှင်
မခင်ပြည်တွင်တင်ပြသွားတော့ပါရှင်အခုတော့ဖားကန့်ဒေတာကရေမစေးကြောက်သူသမားတွေရဲ့တရင်ဖက်အလက်ပေးရအောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ဒေတာတွေမှာပဲကျွန်းလ25ရက်နေ့ညနေပိုင်းကရေမစေးကြောက်ရှာဖွေသူတွေနဲ့ကုမ္ပဏီကိုစောင့်နေရဲတပ်ဖွဲ့ဝင်တွေကြားမှာတင်းမာမှုတွေဖြစ်ပြီးရဲဖက်ကပြစ်ခတ်မှုကြောင့်ရေမစေးကြောက်ရှာဖွေသူတဦးသေဆုံးသွားခဲ့ပါတယ်ဖားကန့်မြို့နယ်ထဲမှာတော့အခုလိုမျိုးပြစ်ခတ်မှုတွေကြောင့်သေဆုံးမှုတွေရှိသလိုမြေစာပုံပြိုကျတာတွေအပြင်တခြားသဘာဝဘေးအန္တရာယ်တွေနဲ့တေဆုံးတာတွေလည်းရှိနေပေမဲ့ဖားကန့်နယ်ထဲမှာတော့တင်ကနန်းရှိတဲ့ရေမစေးကြောက်ရှာဖွေသူတွေကတော့နေ့စဉ်ရှာဖွေတူးဖော်နေဆဲပဲလို့လည်းဆိုပါတယ်အပြည့်အစုံကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ဒေသဘက်မှာဇွန်လ25ရက်နေ့ညနေပိုင်းမှာရေမစေးကြောက်ရှာဖွေသူတွေကလုပ်ပိုင်ခွင့်ရထားတဲ့ကုမ္ပဏီတွေတူးနေတဲ့နေရာမှာရေမစေးကြောက်ရှာဖွေရင်းနဲ့လုံရုံရေးတပ်ဖွဲ့ဝင်တအူးပြစ်ခတ်တာကြောင့်ရ ရေမစေးကြောင်ရှာဖွေသူတို့တေဆုံးခဲ့ရကြောင်းလွန်ကင်းဒေတာကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးလောခံကအခုလိုပြောပါတယ်
။၃နာရီခွဲလောက်မှာသူတို့ပုံမလီဝေချာခိုင်းတော့ဗောနားတဲ့ချိန်အဲ့ဒါဝေနာနားတဲ့ချိန်ဝေချာခိုင်းတော့ကုမ္ပဏီမနာခင်မှာရေမစေးသမားတွေကဝင်ဝင်ရှာတဲ့ချိန်ရဲသားတာကြာသားတဲ့ချိန်ကျတော့သားများတော့ရဲလည်းတနဖောက်တော့အဲ့ဒါလူတယောက်ထိမှတော့အဲ့ဒီထိတဲ့လူကတော့ဖီသွားတယ်ပက်ဖိုး၅စီးမီးရှုပ်လိုက်တယ
်အ
ဲ့ဒါထိတာကိုအဲ့ဒီပြစ်တဲ့ရဲကိုရေမစေးသမားတွေကဝိုင်းဖမ်းလိုက်တယ်ဝိုင်းဖမ်းလိုက်တော့အခုကျန်တော့မနေ့ညတော့ပြန်အပ်ပေးလိုက်ပြီလို့တော့ပြောတာပဲအဲ့အခုလောလောလတ်လတ်ကတော့ဖမ်းမှာမဟုတ်ဘူးကျွန်တော်ဖမ်းတော့ဖမ်းမဲ့လာလာတော့ရှိမယ်တဲ့
ဟာကဲမျိုးလုံးကင်းဒေတာဘက်မှာတော့သိင်္ဂနက်လောက်ရှိတဲ့ရေမစေးကြောက်ရှာဖွေသူတွေကြားမှာပြစ်ခတ်မှုတွေကြောင့်တည်ဆုံတာတွေအပြင်ညီစာပုံပြိုကျလို့တည်ဆုံတာရေရည်ကြီးလို့တည်ဆုံတာတွေဥပဒေစိုးမိုးမှုမရှိတာတွေဖြစ်နေတယ်လို့လည်းဆိုပါတယ
်မော်ထုံးဆိုင်ရအရင်တော့ကလည်းကျွန်တော်တို့တခါတရားစစ်တပ်စစ်တပ်တရားတယ်မလားအဲ့ဒါတခေါက်လဲအဲ့အဲ့ဒါပြစ်တပ်တယ်အဲ့ဒါဟုငလာ၃လပိုင်းလောက်ကြားတယ်အဲ့ဒါလည်းပြစ်တပ်တယ်ပြောချေရဲပေါ်ပြစ်တပ်တယ်အဲ့ဒါကြတော့အဲ့ဒါဟိုဟာဟိုဟာပေါ်သွေးထိုးလုံထော်မှုနဲ့နှစ်ယောက်ဖာနာအခုတည်းကအမှုဗီဒီယိုအဲ့ဒါကိုတရားဆွေးထားတာတည်ဆုံမော်ဓမ္မရှာမရှာပဲဗျာတမျိုးပြီးတမျိုးကညီစာဖိစီတာနဲ့ရဲဖိတတ်တာတည်တာနဲ့အဲ့ဒါမျိုးကိုရေချပြီးတည်တာနဲ့အဲ့ဒါမျိုးတွေရွံ့နေ
နတ်မော်ကြီးရဘက်မှာတော့ဂျွန်လ10ရက်နေ့ညနေပိုင်းမှာကဘာပြိုကျတဲ့အတွက်ရေမစေးကြောက်ရှာဖွေသူတွေကတဦးတည်ဆုံပြီးနောက်တဲ့မနေ့ပြင်းထန်စွာတာယာရရှိတဲ့အတွက်ဆေးရုံပို့ပြီးတော့ကုသမှုလုပ်ခဲ့ရတာပါဒီလိုကဘာပြိုကျတာတွေရေစာပုံပြိုကျတာတွေမကြာခဏဖြစ်နေပေမဲ့ရေမစေးကြောက်ရှာဖွေသူတွေကတော့ရောပါတော့တာမရှိပဲနေရာတစ်ခုချင်းစီမှာကြောက်စိမ့်တူဖော်တာတွေကိုဆက်လုပ်နေတာကြောင့်ဖားကန့်ဒေတာတစ်ခုလုံးမှာဆိုရင်ဒေတာအသီးသီးကနေလာတဲ့ရေမစေးကြောက်ရှာဖွေသူလူကြီးဟာသိင်္ဂနက်မှာရှိနေတယ်လို့လဲလုံခင်အန်နေဒီဥက္ကဋ္ဌဦးလောခံကဆိုပါတယ
်ခမန်းချေကအခုသိမ့်ပိုင်းတော့ရှိတယ်ဗျာဘာလဲဆိုဖားကတမြို့နယ်လုံးကကျွန်တော်တို့လုံခင်မှာပဲလာရှာလာတူးကြတာအခုဖြစ်တာကဟောဖားပြင်ကကလေးစတ်အတေတီဘရကောင်လေးอ่ะဖားပြင်ကြီးွာပေါ့ကျွန်တော်တို့စိတ်မှုအုပ်စုပေါ့အဲအဲ့ဒီဘက်ကကလေးတို့လာရှာတာနဲ့အဲ့ဒီမှာဖြစ်တာကုမ္ပဏီမှာတို့လုံနေတဲ့ချိန်ကျတော့ဒီမှာပဲလူကသစုကြလေရင်စီးသမားတွေကတူးတော့ပါလျှောက်ကျောတွေပေါ်တဲ့နေရာမှာဝင်တူးတာစားလို့မရဘူးလေအဲ့လိုဖြစ
်အခုလိုပြစ်ခတ်မှုတိမမှုတွေဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဖားကန့်အုတ်ချုပ်ရင်းမှုနဲ့ဖားကန့်ရေစကန်ကိုတော့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့လုံးကလည်းဖားကန့်မြို့နယ်စိတ်မော်အုပ်နတ်မော်ကြီးရွာအတွင်းမှာရေမစေးကြောက်ရှာဖွေသူတွေဟာရောက်ကဘာပြိုကျတဲ့အတွက်လူ9ဦးသေဆုံးပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်းကြီးရွာအုပ်စုမှာကြောက်စိမ်းရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာတွေစွန့်ပစ်ထားရတာကနေမြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေကနှစ်ဦးဟာပြီးခဲ့တဲ့2016ခုနှစ်ကပိုင်းမှာတည်ဆုံမှုဖြစ်ခဲ့ပြီးတချို့ပျောက်ဆုံးတာတွေနဲ့လူအဖွဲ့ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဝေမံမှုတွေလည်းရှိနေတာပါကချင်ပြည်နယ်မှာကြောက်စိမ့်တုဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ဖားကန့်ဒေတာမှာလူတည်ဆုံမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းရန်မှာယာနဲ့ချီပျောက်ဆုံးတာတွေရှိတယ်လို့တခါတည်းရန်မှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးတည်ဆုံးကြတာတွေလည်းဖြစ်ခဲ့ရတာပါ2016ခုနှစ်ထဲမှာတော့ညေစာပုံပြိုကျတာကြောင့်လူဒရာစင်ကျော်တည်ဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူဖော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပြီးဖို့အထူးတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တွဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီကံတင်းကျပ်မှုတွေမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့လည်းကြောက်စိမ့်တွဖို့ရေးလုပ်ငန်းတွေကတော့ဆက်လက်လုပ်ကိုင်နေဆဲဖြစ်ပါတယ်ရှင
်။မအေးအေးမသတင်းပေးဖို့တော့ရပါVOA မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေသတင်းဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်ထချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ပို့ဟိုစာလိုက်ကြီးရန်ကုန်ကိုစာရေးသားပေးပို့နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဇွန်လ26ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာကြားဖို့ရှိတာကတော
့ပန်းဒီရဘာလို့မိုးပေါ်မတက်သွားပဲမြေပေါ်ပြုတ်ကျလာတာလဲ။ဆိုတော့မေးခွန်း Isaac Newton ကမေးတဲ့အခါကဘာကြီးမှာ gravitation
အမေရိကန်ငြိမ်းချမ်းရေးအဖွဲ့ Peace Corps ရဲ့တင်းနန်းတာဝန်ခံဟောင်းကိုဆိုးဆန်ရဲ့ယုံကြည်ရာကိုတော့သူယုံကြည်ရာအစီအစဉ်မှာကြားဖို့ရှိပါတယ်။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger တွေပြောသမျှနဲ့တက်တန်ရောင်တင်းလောအစီအစဉ်တွေကိုနားဆင်ရမှာပါ။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ Mobile Financial Services လို့ခေါ်တဲ့ Mobile Phone ကတဆင့်ငွေကြေးအလွဲအပြောင်းလုပ်တဲ့စနစ်မြန်မာနိုင်ငံမှာတွင်တွင်ကျကျအသုံးပြုနိုင်ရေးအတွက်အစိုးရဝန်ကြီးဌာနတချို့ကစိတ်ဝင်စားမှုပြသပေးမယ်လို့တခြားဌာနတွေနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းနေသေးတယ်လို့မြန်မာနိုင်ငံမှာ Mobile Financial Services ပေါ်ပေါက်လာရေးဦးဆောင်လှုပ်ရှားနေသူတို့ဖြစ်တဲ့ဒေါ်ပွင့်ထွန်းကပြောပါရယ်။ဒီစနစ်သာမြန်မာနိုင်ငံမှာတွင်ကျလာရင်တောင်သူလယ်သမားတွေနဲ့အခြေခံလူရန်းစားတွေအတွက်အဆင်ပြေနိုင်တယ်လို့တိုင်းပြည်စီးပွားဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုနိုင်တယ်လို့ဆိုပါရယ်။ဒေါ်ပွင့်ထွန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်းကတင်ပြပေးထားပါရယ်ရှင်။
အမှားစူးစမ်းလှုပ်ဆောင်နေတဲ့ဒီ Mobile Financial Services မြန်မာပြည်မှာပေါက်လာဖို့အတွက်အခုလှုပ်ဆောင်နေတဲ့နေရာမှာဒီအဓိကအခေယာကြတဲ့အစိုးရဘိုင်းကတာဝန်ရှိတဲ့သူတွေကဘလောက်လက်ခံမှုအတိုင်းအတာရှိသလဲပုဂ္ဂလိကကုမ္ပဏီတွေဘက်ကရောဘဏ်တွေပေါ့နော်သူတို့ဘက်ကရောဘလောက်အထိလိုလိုလားလားပူးပေါင်းပါဝင်လိုစိတ်ရှိပါသလဲ
ဟုတ်ကဲ့ဟိုဟိုကျမပဲကိုဟိုပေါ့နော်ဟိုအစိုးရဘက်ကနေကြည့်မယ်ဆိုလို့ရှိရင်အစိုးရကဒါအဓိကကြတဲ့ဖွဲ့ပါပေါ့နော်ဆိုဘိုးဘန်နဲ့ဆက်သွယ်ရေးဝန်ထမ်းကတော့ဒီနာတော့ကဒီဆက်ကုမ္ပဏီတွေဆက်သွယ်ရေးကုမ္ပဏီတွေမှာရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုရွေးခဲ့ပါတယ်အဲ့ဒါပါလဲဒါတိုင်းပြည်အတွက်ဒါအများကြီးထောက်ကူပြုခဲ့ပါတယ်ဆိုတော့ဒီအကြောင်းဆက်သွယ်ရေးကုမ္ပဏီတွေကိုရွေးတဲ့အချိန်မှာဒီ Mobile Financial Services Experience ရဲ့ကုမ္ပဏီတွေကိုပဲရွေးခြင်းအဖြစ်ဟာအဓိကထားပြီးအခရာကြပြီးရွေးတဲ့ရွေးခြင်းအဖြစ်ဟာဒီတိုင်းပြည်အတွက်မှာအခုမှချိန်မှာ Mobile Financial Services ကိုသုံးနိုင်တာဖြစ်ပါတယ်ဆိုကျွန်မအမြင်မှာတော့ဗောနော်အစိုးရကလည်းဒီ Mobile Financial Services ကိုလက်ခံတယ်လို့ကျွန်မယုံကြည်ပါတယ်။ဒါဖြစ်လို့လဲဆိုတော့ဟိုကျွန်မကဘိုးဘန်ရဲ့ဒူဥက္ကဋ္ဌနဲ့အတူတူလက်တွဲပြီးတော့ဒီဟာကို Mobile Financial Services Regulation တခုပေါ်ပေါက်လာအောင်မြန်မာပြည်မှာကူညီပြီးတော့ရေးခဲ့ပေးပါတယ်။အဲ့တော့ကျွန်တော်တို့ကူညီပေးနေတဲ့အချိန်မှာဘာတွေတွေ့ရလဲဆိုတော့ဘိုးဘန်ကိုယ်ရင်ကဒီလိုမျိုးယုံကြည်စိတ်ချရတဲ့ဟို Telecommunication ဆက်သွယ်ရေးကုမ္ပဏီတွေဆိုလို့ရှိရင်လည်းဒါကုမ္ပဏီအကြီးတွေအဲ့တော့တောင်ယုံနဲ့သူတို့တွေကဟိုဒုက္ခရောက်မတော်နိုင်တဲ့ကုမ္ပဏီတွေယုံကြည်ရတဲ့ကုမ္ပဏီတွေသူတို့မှဟိုကြောတောက်နောက်ကန်ရှိတဲ့ကုမ္ပဏီတွေဒီကုမ္ပဏီတွေက Mobile Financial Services ကိုတကယ်လုပ်မယ်ဆိုလို့ရှိရင်အောင်မြင်အောင်လုပ်နိုင်တဲ့ကုမ္ပဏီတွေအဲ့တော့ကျွန်မအနေနဲ့တွေ့ကြည့်မယ်ဆိုလို့ရှိရင်အစိုးရဘက်ကเนาะ so regulatory back ဆိုလို့ရှိရင်เนาะလုံးဝ supported ပါတယ်လုံးဝအောင်မြင်နေပါတယ်ဒါပေမဲ့ဟိုဒါကိုဆက်ပုံးမဲ့ဆိုလို့ရှိရင်တခြားအစိုးရဘက်ကနေကြည့်ရတယ်ပေါ့เนาะ Ministry of Finance and Planning တို့ဘာလို့ရတာကျွန်မတရားမသိသေးပါဘူးသူတို့တွေကတော့သူတို့ပြီးတော့ education ပေးရမယ်ဆိုလို့ရှိရင်လည်းပေးရမယ်ပေါ့เนาะ so education လိုတာလည်းရှိချင်ချင်တော့မယ်အဲ့ဒီဟာကတောင်သူလက်သမားတွေလက်ထဲမှာ mobile phone ရှိတဲ့အတွက်တောင်သူလက်သမားတွေလက်ထဲမှာ mobile financial services still why solution and အစိုးရအနေနဲ့ကအများကြီးတိုင်းပြည်သားတွေအတွက်ကိုအကူအညီပြုရတာကိုတေချာနားလည်ပြီးဆိုတော့အများကြီးဆက်လုပ်ဖို့လွယ်ပါတယ်
ပုဂ္ဂလိကနဲ့အစိုးရဘိုင်းနဲ့ပူးပေါင်းလှုပ်ဆောင်ရင်တော့ခီးမြန်မြန်ပိုရောက်မယ်ပေါ့နော်သူကစိုးစိုးအမှပြောသလိုအစိုးရကထုတ်ပေးခြင်းနဲ့ဒီအမတော်ကြီးတွေကိုဒီအစိုးရလုပ်ငန်းနဲ့ဆိုင်ဟိုပုဂ္ဂလိကကုမ္ပဏီတွေကလုတာကင်တာမြန်ဆန်တဲ့သဘောရှိတော့သူတို့ဒီအစိုးရနဲ့နားလည်မှုယူပြီးတော့မြန်မြန်ဆန်ဆန်ပို့ပေးမယ်ဆိုရင်တော့ဖြစ်တာပေါ့အဲ့လိုဖြစ်လာဖို့အတွက်ကောအမ ကျွန်တော်တို့လက်ရှိအခုဒီနေ့ကျွန်တော်ပြောနေတဲ့အချင်းအနေကြည့်မယ်ဆိုလို့ရှိရင်အမဆိတ်အထင်ရဟိုဘလောက်လောက်များလို့အောင်မယ်ထင်တယ်လဲကျွန်တော်တို့အချင်းတိုင်းတာရ
ဟုတ်ကဲ့အချင်းတိုင်းတာရနေပြောလို့ရှင်ပေါ့နော်ဆိုဒီ Mobile Financial Services Community ကမြန်မာပြည်မှာပေါ်ပေါက်နေပါပြီမြန်မာခုရှိနေပြီဆိုတော့အစိုးရဘက်နဲ့ဟိုပုဂ္ဂလိကဘက်ကတော့ညှိပြီးလို့ရှိရင်လုပ်လို့ရှိရင်အများကြီးပို့ပြီးတော့တိုးတက်ဖို့အများမှားတယ်အခုအချင်းမှာတွေ့ကြည့်မယ်ဆိုလို့ရှိရင်အခုကပေါ့နော်ဆိုဂျူန်က2019ဂျူန်က2019မှာဆိုလို့ရှိရင်ဂျူန်က2020မှာတိုင်းပြည်လုံးမှာနောက်ထပ်3နှစ်အတွင်းမှာမြန်မာပြည်မှာတိုင်းပြည်ကအားလုံးက Mobile Phone ကနေပြီး Mobile Phone ကိုငွေသားတွေပါတွေကို cash နဲ့မသုံးနဲ့တိုင်းပြည်လုံး mobile financial services သုံးရမယ်ဆိုလို့ရှိရင်လုံးဝဖြစ်နိုင်ပါတယ်။လုံးဝကျမတို့ရောက်လဲရောက်နိုင်ပါတယ်။အဲ့ဒီ vision ကိုတကယ်ကိုပေါ်အောင်လုပ်မယ်ဆိုလို့ရှိရင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့တိုင်းပြည်သားတွေမှာလွန်ခဲ့တဲ့3နှစ်တုန်းကဆိုလို့ရှိရင် mobile phone ကလောက်တင်နေမှရှိသေးပါဘူး။နောက်ထပ်3နှစ်ဆိုလို့ရှိရင် mobile phone ကလူတိုင်းလက်ထက်မှာရှိတဲ့အပြင်ကိုလူတိုင်းက mobile financial services mobile wallet တွေသုံးလို့ရပါတယ်။ဥပမာပြမယ်ဆိုလို့ရှိရင်ပေါ့နော်ဆိုကျွန်တော်အခု airtime top up လုပ်လို့မျိုးပဲဟိုငွေချေကဝယ်တဲ့နေရာတိုင်းမှာ wallet mobile phone wallet ပေါ်မှာကိုကပတ်စံဖြည့်ထားတယ်လို့ရှိရင်ကိုကကိုသုံးတဲ့ပတ်စံအစားသူ့မျိုးသားချင်းကိုပတ်စံငွေလွှဲစရာရှိတာအစားအောင်ငါအဝေးတိကိတ်ကိုတွားစရာမလိုပဲနဲ့ကားစီးအပေါ်မကုန်နဲ့အချင်းကုန်နေအများကြီးကပ်ပါတယ်ဆိုလို့ရှိရင်ဒါတိုင်းပြည်ရဲ့ productivity အတွက်ကိုအများကြီးထိုးတက်သွားပါတယ်ပြီးတော့တိုင်းပြည်တစ်ပြည်လုံးမှာအစိုးရအတွက်လည်းဒီစနစ်ကိုသုံးမယ်ဆိုလို့ရှိရင်အများကြီးအကျိုးများရှိပါတယ်အထူးသဖြင့်အစင်းရဆုံးတော့ကျမတို့တိုင်းပြည်ရဲ့တကယ်အခရာအကြဆုံးတော့အောင်လယ်သမားတွေတော့မှလုံးဝပြောင်းလဲသွားနေမှာလေ
တကယ်လို့ဆိုကြပါစို့ဗျာအခုကျွန်တော်တို့လက်ရှိမြန်မာနိုင်ငံအနေထားဒီနေ့ခဏအနေထားနဲ့ကျွန်တော်တို့ပြောမယ်ဆိုရင်ဒီ mobile financial service လို့ခေါ်တဲ့ဒီ mobile နဲ့ပြီးတော့ငွေကြေးအလွှဲပြောင်းလုပ်နိုင်တဲ့စနစ်တကယ်တွင်းတွင်းကျယ်ကျယ်ထိထိရောက်ရောက်ဖြစ်အောင်ကျွန်တော်တို့အရေးကြီးဆုံးအချက်ကိုပြောပါဆိုလို့ရှိရင်တို့ဘောကလည်းအမပြောသလို2020မှာခံမှန်းထားဆို2020မှာကျွန်တော်တနင်္ဂနွေလုံးတိုင်တိုင်နဲ့ဖြစ်တော့လုပ်နိုင်ဖို့အတွက်အရေးကြီးဆုံးအချက်ကဘာဖြစ်မလဲ
ဆိုကျွန်မအနေနဲ့ပေါ့နော်ဒီ mobile financial services စနစ်ကတနင်္ဂနွေလုံးအနေနဲ့ပေါ်ပြသွားအောင်ဆိုရှင်နံပါတ်၁အဓိကအကြဆုံးခရအကြဆုံးစနစ်ကပေါ့နော်နေရာတိုင်းမှာဒီ agent တွေရှိဖို့လိုပါတယ်နေရာတိုင်းမှာ agent တွေရှိဖို့ကနံပါတ်၁ပေါ့နော်ဒါ agent တွေကလည်းဒီမှာဒီရွာလမ်းထိပ်ကကုန်းရဆိုင်နိုင်ရွှေဆိုင်နိုင်စီဆိုင်နိုင်ကုန်းတွေတိုင်းက mobile financial ခွန်ဒီဆွဲတဲ့လွဲတဲ့လူတွေအားလုံးက mobile financial services agent ရှောက်ကြပြီဆိုလို့ရှိရင်ယူရိုင်းမှာကင်ညာနိုင်ငံမှာဆိုလို့ရှိရင်ဒီလိုမျိုးကျန်တသိန်း2000ကျော်ရှိတယ်။မြန်မာပြည်မှာလည်းအနည်းဆုံးတသိန်း2000ကျော်နေရာတွေမှာရှိသွားပါပြီဆိုလို့ရှိရင်ဒါနံပါတ်1အရင်အရေးကြီးပါတယ်။ဘာလို့လဲဆိုတော့ဒီ cash in cash out agent တွေရှိဘူးဆိုရင်ဒီ technology ကိုသုံးလို့ပဲသုံးလို့မရပါဘူး။ technology ကလူဒီကြွားတိုင်းမှာရှိတဲ့ဟို agent တွေပွဲပြီးတော့လုပ်ရပါတယ်။အဲ့ဒါနံပါတ်ဒီ agent နေရာတိုင်းမှာကြွားတိုင်းမှာရှိဖို့လိုပါတယ်။နံပါတ်1က awareness raising ပေါ့နော်ဆိုတော့ဒီဟာကိုဒီစနစ်ကိုပုံရှင်ဘဝကိုဘယ်လိုပြောင်းလဲစေဆိုတဲ့ဟာကိုလူတိုင်းလူတိုင်းသိဖို့လိုပါတယ်ပြီးတော့ဒါ company တစ်ခုကကောင်းသွားတဲ့ဟာကတိုင်းပြည်တော့ company အတွက်ကိုကောင်းတာနဲ့တိုင်းပြည်သားတွေအတွက်ကိုထိရောက်တာမဟုတ်ဘဲနဲ့ဒီဟာက company အတွက်လည်းကောင်းတယ်တိုင်းပြည်အတွက်လည်းကောင်းတယ်စင်ရဲ့ဘာလည်းကောင်းတယ်ဆိုတော့ company တစ်ခုကိုဥပမာထားပြီးတော့ဒီဟာကိုဒီလို company ကိုကိုလည်းပေါ်လာတယ်မှာလေဒါပေမဲ့နံပါတ်အဓိကဆိုကြည့်တဲ့နေရာတိုင်းမှာရှိဖို့ ਨੇ ဒီ company ဒီ mobile financial services ဘယ်လိုသုံးလဲဆိုတဲ့ဟာကို digital finance literacy ပေါ့နော်ဆိုဟိုအသုံးလုံးသင်ပေးတဲ့လိုမျိုးကျွန်မအနည်းငယ်မှရှိတဲ့လူတိုင်းလူတိုင်းကို mobile financial services ဆိုတာဘာလဲဘယ်လိုသုံးရလဲဆိုတဲ့ဟာကိုလူတိုင်းလူတိုင်းကိုသင်ပေးစေချင်ပါတယ်ဘယ်လိုသုံးရမလဲဆိုတာကိုသင်ပေးလိုက်ပြီးဆိုတာ ਨੇ ဒါဟာတိုင်းပြည်ဘက်ကထိုးတက်ပါမှာပါ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးသတင်းလွှာကိုထုတ်လွှင့်ပေးလိုက်တာပါအခုတော့မနက်ဖြန်အင်္ဂါနေ့ညတရားလေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင
်သောတာရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပ ါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေစောင်းရန်ရှောင်းရန်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်တစ်ကိုကင်ဆယ်ထားတဲ့ NND ဆိုရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဘူးပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ် NND အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရည်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်သောတာရှင်ဒီအနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့ NND ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလားကိုအမြင်ကိုသဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ် 1-392-382-555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ Android စနစ်သုံး smartphone တွေမှာအသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုလျော့ဝက်ချိတ်ဆက်ပြီးဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူမျှဝေနိုင်တာကိုကွန်ပျူတာပညာရှင်တွေကလေ့လာတွေ့ရှိခဲ့ကြပါရစေ။ Virginia Tech ကပညာရှင်တွေ၃နှစ်အချိန်ယူပြီးတော့ Android app ပေါင်း3000ကျော်ကိုလေ့လာခဲ့ကြတာမှာဖုန်းပိုင်ရှင်ရဲ့ခွင့်ပြုချက်မလိုပဲ app တွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်အချက်အလက်တွေအပေးယူလုံနေတာတွေ့ခဲ့ကြတာပါအချက်အလက်တွေခိုးယူနိုင်တဲ့ app ဆောင်သွဲတွေအကြောင်းကိုမဆုမျက်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် email လုံခြုံရေး internet လုံခြုံရေး online လုံခြုံရေးဆိုပြီးတစ်နေ့တစ်နေ့မရောအောင်ကြားနေရတာအခုတခါကိုယ့်ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံရေး
Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့ချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Jiang နဲ့လက်ထောက်ပါမောက်ခ Gang Wang တို့ဥဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေးခဲ့ကြတာရှင် app တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app စုံတွဲတွေကကို smartphone တွေရအချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က Android app ပေါင်းသသိန်းသသောင်းကျော်ကို၃နှစ်ကြောင်အသေးချာလေ့လာခဲ့ကြပြီးတော့သူတေသနစစ်တမ်းပြုစုခဲ့ကြတာ
သူတေသီတွေက Dire Drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ Google Play မှာရနိုင်တဲ့လူသုံးအများဆုံး Android app ပေါင်းတသိန်းကျော်နဲ့အနေရရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်းတထောင်လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုပ်နိုင်တယ်ဆိုတာကိုသူတေသီတွေကအစာရေကသတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့အခါကျတော့app တို့ရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သုတေသနစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခခင်ခွင်းကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်းရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန္တရာယ်ရှိနိုင်တယ်လို့သူကပြောတယ်လေ
သူတို့ရဲ့လေ့လာချက်အရတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှမျိုးဖြစ်နေတာကိုတွေ့ရတယ်တဲ့စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရည်ရွယ်ချက်နဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်အလက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရည်ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လည်းသူတေသူတွေကတော့ပြောပါတယ်
တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီကအန်ဒီယံမဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါGoogle Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညင်ဦး app တွေသုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps ဆိုလို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းမနေတော့ဘူးသူတို့လိုမျိုးဇုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်အလက်တွေကိုလှမ်းသုံးလိုက်တာမျိုးရှင့်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းသသိန်းကျော်မှာတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဖက်ပေါ်မောက Daphne Jones က New Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ။
အဲ့ဒီဆောင်းပါးအရဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android App စုံတွဲ 23,000 ကျော်ထဲမှာတစ်ခုမဟုတ်တစ်ခုပါနေတဲ့ App ပေါင်းက54ခုပဲရှိတယ်တဲ့ကိုသားညုံရဲ့သဘောကတော့အဲ့ဒီ App 54ခုတွေကအချက်အလက်တွေကိုအပေးယူလုပ်နိုင်တဲ့ App စုံတွဲတွေထဲမှာပါနေတာပ
ါပို့ထူတာကဘာမှအရေးမကြီးအသုံးမဝင်တဲ့ App မျိုးတွေကအနေနဲ့အများဆုံးဆိုတာပဲမဆွေးမမောက်စာတမ်းပူးတွဲပြုစုတဲ့လက်ထောက်ပါမောက Game 1က The Hill တဲ့ဒီ website ကို App တစ်ခုကိုဥပမာပေးပြီးပြောပြခဲ့ပါတယ်လနဲ့တမ်းပြီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေတယ်ဆိုတာကိုလည်းသိကြမလိုပါဘူးတဲ့ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိတ်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်ဆိုတာသိအောင်လုပ်တယ်တဲ့ဒါလည်းမကောက်ဘူးနောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆွေးမမော
ကိုဘသူဘဝဖြစ်တဲ့ဘယ်နေရာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထောက်ပါမောက်ခဝန်းကပြောတာကို The Hill ရဲ့ဆောင်းပါးထဲမှာကိုးကားဖော်ပြထားတာပါကိုယ့်ရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်အလက်တွေကို app စုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲသိတဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်တဲ့အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲနောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာချာကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ
် cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရန်ပုံငွေနဲ့အခုလေ့လာမှုကိုလုပ်ခဲ့ကြတာပါ Virginia Tech ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေ့လာမှုထဲမှာပါပါတယ်သူတို့ရဲ့လေ့လာတွေးရှိချက်စတန်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April Lazan ကပဲစာတမ်းတင်ခဲ့ကြပါသေးတယ
် Android စနစ်သုံးဖုန်းတွေထဲက App တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှော်ဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျကြီးကြီးမားမားလေ့လာတဲ့လေ့လာမှုလည်းဖြစ်တယ်ဗျလက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတန်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့မျှော်လင့်တယ်လို့ပြောကြပါတယ
်ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုယ်ဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါတယ်နောက်ပြီးတော့ဒီ App Store တွေအနေနဲ့လဲသူတို့စီမှာရယူနိုင်မဲ့ App တွေကိုတခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia Tech ကသူတည်သူတွေလုပ်တယ်လို့မျိုး App တွေတခုနဲ့တခုတွဲပြီးတော့မှ App စုံတွဲတွေကဘလို့လုံခြုံရေး Hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညုံကိုကုညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အနုပညာလောကကသတင်းတူတူတထွားတွေကိုစူးစီးထားတဲ့မအေးသနာကျော်ရဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ရုပ်ရှင်မင်းသားဂျော်နီတက်ဘာကြောင့်များပြန်ပြီးတော့တောင်းပန်ရတာပါလဲပြီးတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့အသိပေးလှုံ့ဆော်တဲ့အာနိုရွှေဇနက်ကဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်Pirates of the Caribbean Caribbean ပင်လယ်ဓားတွေရုပ်ရှင်စကားတွေနဲ့နာမည်သိကြီးတဲ့ Hollywood မင်းသား Johnny Depp ဟာပြီးခဲ့တဲ့တောက်ကြနေ့ကတော့သမ္မတ Donald Trump ကိုလှုပ်ကျင်တဲ့အကြောင်းနောက်ပြောခဲ့တာအတွက်တောင်းပန်ခဲ့ရပါတယ်။ Britain နိုင်ငံမှာကျင်းပတဲ့ Glastonbury ဂီတပွဲတော်မှာကြာသာရေးနေ့စကားပြောတော့သမ္မတတဦးကိုရုပ်ရှင်မင်းသားတဦးတက်ပစ်ခဲ့တာကြာလှပြီလို့ပြောသွားခဲ့တာပါ။သမ္မတ Donald Trump ကိုလှုပ်ကျင်နာကိုထောက်ကန်တဲ့ပုံစံမျိုးနဲ့အပြောင်ပြက်ပြောသွားတာဟာတကယ်တမ်းရည်စရာကောင်းတဲ့ဟာသာမဟုတ်ပါဘူးလို့သူကနောက်တနေ့မှပြန်ပြီးတော့ပြောသွားရပါတယ်။သူကကားပေါ်ကနေရုပ်ရှင်ကြည့်နိုင်အောင်လို့ကွင်းပြင်ချင်းမှာရုပ်ရှင်ပိတ်ကားထောင်ပြတာတဲ့ရင်ကျေမှုကိုမြင့်တင်တဲ့အနေနဲ့ဒီနှစ်ဆင်ကျင်းပနေကြဖြစ်တဲ့ Glastonbury ပွဲတော်မှာလာပြီးတော့စကားပြောတာပါ
When was the last time an actor assassinated a president?
လ ူတွေကလည်းအောက်ကနေအားပေးဂျော်နီဒက်ကလည်းသမရတဲ့ကိုရုပ်ရှင်မင်းသားတယောက်လုံးချင်တာဘယ်တော့ကလဲလို့မေးသွားတာပါ
I'll clarify I'm not an actor I lie for a living
သူကဒီမှာကျွန်တော်ရှင်းပြပါတယ်ကျွန်တော်ကမင်းသားတယောက်မဟုတ်ပါဘူးကျွန်တော်ကပတ်စံယူပြီးတော့လိညာစားနေသူတူပါတဲ့ဘာပဲဖြစ်ဖြစ်လေကြာခဲ့ပါပြီအခုအချိန်ပြန်ကြပြီထင်တယ်လို့သူကသမရကိုတတ်ချိန်တိုင်ပြီဆိုတာမျိုးပြောသွားတာပါဂျော်နီဒက်က1865ခုနှစ်မှာအမေရိကန်သမရအေဘရာဟမ်လင်ကင်ကိုမင်းသားဂျွန်ဝိတ်စ်ဘူးသ်လုံးချန်တက်ဖြဲခဲ့တာကိုရည်ညွှန်းပြီးတော့ပြောသွားတာဖြစ်ပါတယ်ရှင်ကယ်လီဖိုးနီးယားအုပ်ချုပ်ရေးမှူးဟောင်းလဲဖြစ်ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားအာနိုးရှွဲဇင်နာကာဟာပဝန်းကျင်ထိန်းသိမ်းရေးဆိုင်ရာညီလာခံတစ်ခုကိုတက်ရောက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်ကိုရောက်ရှိခဲ့ပြီးတော့အဲဒီမှာတော့ပြင်သစ်သမ္မတအီမန်နျွန်မက်ခရွန်နဲ့ဇွန်လ23ရက်နေ့တောက်ကြနေ့ကတွေ့ဆုံခဲ့ပါတယ်။ဥရုယာသည်ပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုရေးဆွဲတဲ့ COP21 ထိပ်သီးဆွေးနွေးပွဲရဲ့ဥက္ကဋ္ဌလော်ရန့်ဖက်ဘူးစ်ဦးဆောင်တဲ့ညီလာခံ Global Pact for the Environment ဥရုယာသည်ဆိုင်ရာကမ္ဘာသဘောတူညီချက်ညီလာခံမှာပြင်သစ်သမ္မတကအစနေနေ့ကမိန့်ခွန်းပြောခဲ့တာပါ။မင်းသားကြီးအာနိုကြတော့ဒေသနာအစိုးရရဲ့ပုဂ္ဂလိကနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေပရဟိတအဖွဲ့စည်းတွေပေါင်းစုပြီးဖွဲ့စည်းထားတဲ့ Regions for Climate Action အဖွဲ့ကိုဦးဆောင်တာဖြစ်ပါတယ်။ဒီပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့ American သမ္မတ Donald Trump ဆုံးဖြတ်ခဲ့တာကိုအာနိုကဥတီဝေဖန်သွားပြီးတော့ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကိုလူတဦးတယောက်ကတားဆီးနိုင်လိမ့်မှာမဟုတ်ပါဘူးလို့ဆိုပါတယ်။ဒီဥရုယာတီဆောင်ရွက်မှုတွေကိုနိုင်ငံရေးနဲ့သွားပြီးတော့မညှိသင့်ပါဘူးလို့ပြင်သစ်မှာသူကပြောသွားပါတယ
်။ Everyone has to come together and it is absolutely imperative.
လူတိုင်းဒီကိစ္စအတွက်အတူလက်တွဲလှုပ်ဆောင်ရပါမယ်ဒီကိစ္စကိုနိုင်ငံရေးနဲ့တွားပြီးမရောလိုက်ဖို့အရန်ကိုအရေးကြီးပါတယ်ဒီကိစ္စကလက်ဝဲဝါဒီနဲ့လက်ရဝါဒီတွေကြားမှာရှင်ပြိုင်မှုမဟုတ်ပါဘူးဘာလို့လဲဆိုရင်လေဒူးကလီဘရယ်အတွေးခေါ်ရှိတဲ့သူတွေရဲ့လေ conservative ဒီသမျိုးကြအတွေးခေါ်ရှိတဲ့သူတွေရဲ့လေလို့ခွဲထားတာမှမဟုတ်တာပဲကျွန်တော်တို့အားလုံးလေကိုအတူတူရှူဆိုင်နေရတာပါရေးဆိုရင်လည်းဒီလိုပါပဲ liberal ရေး conservative ရေးရဲ့လို့မရှိပါဘူးဒီရေကိုပဲတောက်ကြရတာပါဒါကြောင့်မလို့ဒါကိုပဲကျွန်တော်ထောက်ပြခြင်းပါတယ်ဒီကိစ္စကိုဘလို့အတူတကွလက်တွဲဖြေရှင်းမလဲပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုတွေကိုဘလို့အအောင်မြင်မြင်နဲ့အတူတူလုပ်ကြမလဲဥရုယာတီကဲတင်ရေးကိစ္စကြီးဒီမှာကဘာအနှံ့ပြားကပါဝင်လာအောင်လို့ဘလို့လှုပ်ဆောင်မလဲအဖြေရှာကြတာပါလို့မင်းသားကြီးအာနုကပြောသွားပါတယ်မင်းသားအာနယ်ရှွဲဇနာကာကပြင်သစ်နိုင်ငံမှာပေးအပ်တဲ့အမြင့်ဆုံးဂုဏ်နှုဆောင်ဆုဖြစ်တဲ့ The Legion of Honor ဆုကိုပဝင်းကျင်ထိန်းသိမ်းရင်သူ့ရဲ့လှူဆောင်မှုတွေကြောင့်ရရှိထားသူဖြစ်ပါတယ်ရှင်ဒီတက်ကြောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
jet. Painted on the side and bright red. အနုပညာလောကလူရည်နယ်ထင်ရှားသူတွေရဲ့အကြောင်းစူးစီးတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တည်ထောင်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်အစီအစဉ်မှာတော့မြန်မာနိုင်ငံမှာရှိတဲ့ American ငြိမ်းချမ်းရေးဆိုင်ရာအဖွဲ့ Peace Corps မှာတင်နန်းတာဝန်ခံဖြစ်တဲ့ကိုဆိုးဆန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရရှင်။
လာပါကိုယုံကြည်ရဆိုတဲ့အစီအစဉ်မှာပြောခွင့်ရတဲ့အတွက်ကြောင့်လည်းအလုံးပဲဝမ်းမြောက်ရပါတယ်ကျွန်တော်ပြောဖို့စဉ်းစားထားလဲဆိုတော့ကိုယုံကြည်ရပေါ့လေကျွန်တော်ယုံကြည်တဲ့အရာတွေအများကြီးရှိတယ်အယုံကြည်တဲ့အရာတွေအထဲမှာကျွန်တော်အတွက်မမရဖြစ်နေတဲ့ချက်လေးတစ်ချက်ကိုကျွန်တော်ပြောခြင်းတယ်အဲ့ဒါကနည်းနည်းတော့ဒူဆန်ကောင်ဒူဆန်လိုက်မယ်ဘာလဲဆိုတော့မေးခွန်းနေကျွန်တော်ဘုရားမှာမေးခွန်းနေမေးခဲ့ဘူးလားကျွန်တော်ဘုရားမှာမေးခွန်းနေကိုဖြေခဲ့ဘူးလားတော်ရရှင်တွေကိုလည်းအဲ့ဒါလေးကိုစဉ်းစားစေချင်တယ်။ကျွန်တော်ဘာကိုယုံလဲမေးခွန်းတွေကိုယုံတယ်။ဘာကြောင့်မေးခွန်းတွေကိုယုံရတာလဲ။ကျွန်တော်ကမေးခွန်းတွေမှာအစွမ်းရှိတယ်။မေးခွန်းတွေကအစွမ်းထက်တယ်ဆိုတော့အယူဆတစ်ရက်ကိုကျွန်တော်လက်ခံလို့ပဲ။အဲ့ဒါဆိုကျွန်တော်စဉ်းစားကြည့်ရအောင်။ဘာကြောင့်မေးခွန်းတွေကအစွမ်းထက်တာလဲ။ဟုတ်ကဘာဦးကအကြောင်းအရာကိုစဉ်းစားကြည့်ရအောင်။ဒီရေရဲ့ဟိုငါတို့ဘလို့သွားမလဲပင်လယ်ကြီးကိုဘလို့ဖြတ်ကြမလဲဆိုတော့မေးခွန်းမေးတဲ့အခါကျွန်တော်တို့သင်းမောတွေလှေတွေတီထွင်ခဲ့ကြတယ် ပန်းတီးရပါလို့မိုးပေါ်မှာတက်သွားပဲမြေပေါ်ပြုတ်ကျလာတာလေဆိုတော့မေးခွန်းအိုက်ဆက်နျူတန်ကမေးတဲ့အခါကဘာကြီးမှာ gravitational force မြေဆွဲရရှိပါလားဆိုတော့အဖြေကိုရခဲ့တယ်လောကကြီးဟာဒုက္ခပဲတဏှာဝတ်ဆင်းရဘလို့မှမလွတ်ချနိုင်ဘူးဘလို့များလွတ်ချအောင်လွတ်ကြမလဲဆိုတော့မေကွန်းကိုဗုဒ္ဓကအဖြေရှာခဲ့တယ်ကျွန်တော်ပေးခဲ့တဲ့ဥပမာတွေကိုစဉ်းစားကြည့်ကြည့်ပါကျွန်တော်တို့တွေဟာမေကွန်းတွေကိုအဖြေထုတ်ခဲ့ကြတယ်အဲဒါကျွန်တော်ယုံတာတစ်ခုကမေကွန်းတွေမေးချင်အောင်ကျွန်တော်ဘဝကိုပြောင်းလဲနိုင်တယ်ဆိုတာပဲအဲ့တော့ကျွန်တော်အခုဒီမှာအဓိကထားပြီးပြောချင်တာကလူငယ်တွေကိုအဓိကထားပြီးပြောစေချင်တယ်။လူငယ်တွေလည်းမေးခွန်းများများမေးပါ။အခုစဉ်ဆယ်တန်းအောင်ဈေးနဲ့ထွက်ပြီ။ထွက်ပြီးချိန်မှာသူတို့မေးရမယ့်မေးခွန်းတွေကိုကျွန်တော်စဉ်းစားကြည့်တယ်။ငါဘာတူလဲ Who am I ဆိုတဲ့မေးခွန်းပေါ့လေ။ငါဘာတူလဲငါအခုဘာလုပ်မှာလဲ။ငါပြစ်ချင်တာကဘာလဲ။လောကစက္ကူမှာငါဘာအနေနဲ့တရုပ်ဆောင်မှာလဲ။ငါဘာကြောင့်ဓာရီလုံနေရတာလဲတဏ္ဍာန်တစ်ခုတက်မယ်ဆိုရင်ရောဘာကြောင့်ငါဒီတဏ္ဍာန်ကိုတက်ရတာလဲငါစီမှာဘယ်လိုမျိုးစွမ်းဆောင်ရည်တွေရှိတာလဲငါလိုချင်တဲ့အရာကိုရဖို့အတွက်ငါဘာတွေထပ်လုပ်ရအောင်မလဲအခုကျွန်တော်ပြောနေတာကိုလည်းနားထောင်ရင်းနဲ့ဘာရမှာလဲအခုကျွန်တော်ပြောတာကိုနားထောင်ရင်းနဲ့ဘာရမှာလဲအဲ့လိုမေးခွန်းလေးတွေကိုမေးစေချင်ပါတယ်အဲ့လိုမေးခွန်းတွေမေးခွန်းမရုံနဲ့တော့မပြီးဘူးပေါ့ကျွန်တော်ထပ်စဉ်းစားမှဟာကအဖြေရှာမှာပေါ့ကိုဘဝကိုပြန်ပြီးထုစစ်ဖို့အတွက်ကျွန်တော်မေးခွန်းတွေနဲ့အဖြေရှာကြည့်ရမယ်အဲ့လိုအဖြေရှာကြည့်ရမယ်ကျွန်တော်ဘဝတွေကပို့ပြီးမှတဲ့မှတ်လာမယ်ပို့ပြီးမှအတိတ်ပဲရှိလာမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်အဲ့ဒီလက်ချက်မှကျွန်တော်ကအထူးသဖြင့်လူငယ်တွေကိုမေးခွန်းလေးတွေမေးပြီးမှအဖြေလေးတွေရှာတယ်အလေးအထလေးတွေကိုမွေးမြူစေချင်ပါတယ်လို့ပြောကြလိုပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ရနေ17:00အထိလိုင်းတိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတဟောင်းဘရက်အိုဘားမားဟာလွန်ခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲပေါ်ရုရှားတွေကဂျာဝင်နောက်ရှက်မှကိုကြိုတင်တည်ထားခဲ့ပေမဲ့လိုအပ်သလိုတုံ့ပြန်ကင်တွေဖို့ပြက်ကွက်ခဲ့တယ်လို့ဒီကနေ့ပြောလိုက်ပါတယ်သမ္မတထရမ့်ရဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အနိုင်ရလိမ့်မယ်လို့ထင်တာကြောင့်သူ့အနေနဲ့အရေးယူလွှတ်ဆောင်ခဲ့ခြင်းမရှိတာလို့ပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်အနိုင်ရရင်တော့မှသူ့အနေနဲ့ဒီနာမည်ပြည့်အောင်လုပ်ဖို့နဲ့ဒါမှမဟုတ်ထရမ့်အနိုင်ရအောင်အင်တာနက်ကနေစိုက်ဘာတိုက်ခိုက်မှုလုပ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကဓာတ်ရိုက်ညွှန်ကြားခဲ့ကြောင်းလွန်ခဲ့တဲ့နှစ်ဩဂုတ်လကလေးကဒီအမေရိကန်ဘိုးထောက်လိုင်းအေဂျင်စီကတင်ပြထားတာပါဒါမှမဟုတ်ဟီလာရီကလင်တန်အနိုင်ရမယ်လို့ဥပမာကထင်တာကြောင့်ဘာမှအရေးယူဆောင်ရွက်ခြင်းမလုပ်တာလို့ဒီရုရှားတွေနဲ့ပူးပေါင်းပြီးတော့ကြံစီတာဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေပြောကြားခဲ့ပါတယ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကဒီယူကရိန်းအရေးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလာမယ့်သတင်းပတ်တွင်ကျင်းပသွားဖို့ရှိတယ်လို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုလိုက်ပါတယ်။ယူကရိန်းဆိုရနဲ့ရုရှားလိုလာတဲ့ခွဲထွက်ချင်းသူတွေကြားပြည်ပခါကိုညှိနှိုင်းပြစ်ရှာဖို့ပြင်သစ်ဂျာမနီယူကရိန်းရုရှားခေါင်းဆောင်တွေနဲ့နောက်သတင်းပတ်ကိုလောက်မှဖုံးနဲ့ဆက်သွယ်ပြောကြားသွားမယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောပါတယ်။အမေရိကန်ဥဆောင်တဲ့ညောင်မတ်တပ်ဖွဲ့တွေရဲ့လက်ထောက်ကူကဲမှုက IS သတိကြွတွေထိန်းချုပ်ထားတဲ့အီရန်နိုင်ငံမိုဇူးမြို့ကိုအပြစ်သက်ပြန်လဲသိမ်းပိုက်နိုင်ဖို့အတော်လေးနှီးစပ်နေပြီလို့ဒီကနေ့တင်းနှင်းလာနေမှာပြောပါရယ်။အီရန်ဝန်ကြီးချုပ်နရင်ဒရာမိုရီကအမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်နိုင်မယ်လို့အခိုင်အမာယုံကြည်ကြောင်းပြောကြားလိုက်ပါရခင်ဗျာ။
တဲ့ရင်အချင်းချုပ်ကိုကောင်းအောင်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမတင်ကြီးထိုက်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် View American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိ line meter 24 25နဲ့ line meter 53တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.